အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့သမ္မတဖြစ်လာပြီးပထမဆုံးသတင်းစာရှင်းလင်းပွဲဒီနေ့လုပ်ဖို့ရှိနေကမြန်မာနိုင်ငံအကြောင်းလဲအမေခံရနိုင်ပါတယ်။ဇန်နဝါရီလမှာသမ္မတတာဝန်စတင်ခဲ့တဲ့ဘိုင်ဒန်ရဲ့အင်ဂျီတော်အရှိတ်ခံမှာလုပ်မဲ့ဒီသတင်းစာရှင်းလင်းပွဲဟာဆယ်စုနှစ်လေးခုအတွင်းနောက်ကျဆုံးလုပ်တဲ့သမ္မတပြည်သတင်းစာရှင်းလင်းပွဲလည်းဖြစ်ပါတယ်။ဘိုင်ဒန်အနေနဲ့သမ္မတဖြစ်လာခဲ့ပြီးတောက်လျှောက်သူ့ရဲ့ကြောခွင့်ရလည်းပဲနေ့စဉ်သတင်းစာရှင်းလင်းပွဲတွေကိုလွှဲထားခဲ့ပြီးအခုသတင်းတော့တွေမိတာကိုဖြေမှာကတော့အမေရိကန်ပြည်သူတွေအတွက်သတင်းစကားပွားရေးအခွင့်အလမ်းပါလို့ပြောခွင့်ရဂျမ်ဆာကီကဆိုပါတယ်။ပြောခွင့်ရဆာကီကဆက်ပြီးသမ္မတဘိုင်ဒန်အနေနဲ့သူပြောချင်တာတွေသတင်းစကားပွားချင်တာတွေနောက်ဆုံးဖြစ်နေတာတွေအတွက်ဖြည့်ဆည်းပေးနိုင်တာတွေကိုစဉ်းစားထားပြီးလွတ်လပ်တဲ့သတင်းမီဒီယာနဲ့တွေ့ဆုံခွင့်အတွက်စောင့်စားနေပြီလို့ထင်မြင်မိကြောင်းပြောခဲ့ပါတယ်။ဒီပွဲမှာသမ္မတဘိုင်ဒန်မေးခံရနိုင်တဲ့ပြည်တွင်းသတင်းတွေနဲ့ဂျော်ဂျီယာနဲ့ကလိုရာဒိုပြည်နယ်တွေမှာမကြာခင်ကဖြစ်ခဲ့တဲ့လူများပြားပြစ်ဒဏ်မှုအမေရိကန်မက္ကဆီကိုနယ်စပ်ကအခြေအနေနဲ့ကိုဗစ်ကပ္ပကပ်ရောဂါအပေါ်တုံ့ပြန်ဆောင်ရွက်မှုတွေလည်းပါဝင်နိုင်ပါတယ်။နိုင်ငံတကာသတင်းပတ်မှာတော့အီရန်နျူကလ িয়ার သဘောတူချက်ကိုပြန်ဆက်သွင်းမှုမကြာခင်ကမြောက်ကိုရီးယားရဲ့မစ်ဆိုင်းထုံးစက်တက်မှုမြန်မာနိုင်ငံကအခြေအနေနဲ့အမေရိကန်နဲ့တရုတ်ရုရှားတို့နဲ့ဆက်ဆံရေးတွေကြောင့်အမေရိကန်ဘက်ရှိနိုင်ပါတယ်ခင်ဗျ။